Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ23ရက်တောက်ကြနေ့ညနေ6နာရီခွဲရနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းနိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနားလည်အောင်လည်းကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။လန်ဒန်မှာကျင်းပတဲ့အချင်းမြေချစားမှုတိုက်ဖြတ်ရည်ထည်သည့်စီဝေးပွဲမှာချမ်းသာတဲ့နိုင်ငံတွေကအခြေအနေတွေအပေါ်အဓိကပြောဆိုကြပါတယ်။ဘရာဇီးနိုင်ငံမှာအရင်သမ္မတတရားစွဲခံနေရပြီးတဲ့နောက်ဒုတိယသမ္မတဟောင်းတဦးကကြားပြတ်သမ္မတအဖြစ်ဒီကနေ့စပြီးတာဝန်ယူပါတယ်။အမျိုးသားရင်ကြားစစ်ရေးနဲ့ထာဝရငြိမ်းချမ်းရေးရဖို့တမတော်အနေနဲ့သမ္မတဦးထင်ကျော်ရဲ့ဦးဆောင်မှုအောက်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ကာကွယ်ရေးဦးစီးချုပ်ကပြောလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိပေမဲ့အခြေအတင်ဖြစ်စရာတွေနဲ့ကြုံနေရတဲ့ကြေးကြွဲတဲ့ဒေါ်နယ်ထရမ့်တယောက်ပါတီထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံတာနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
I was very encouraged with what I heard from Donald Trump today.I do believe that we are
not to Ogata Foreign ပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူ Rohingya ဆိုတဲ့ခေါ်ဝေါ်သုံးဆွဲမှုအပေါ်စန့်တင်ဆန္ဒပြကြတဲ့အကြောင်းနဲ့မိုးလေဝသနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြကြော်သိမ့်တဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်ပြည်ထောင်နိုင်ငံလန်ဒန်မြို့မှာကြာသပတေးနေ့ကကျင်းပတဲ့အကျင့်ပျက်ချစားမှုတပ်ဖြည့်ရေးဆိုင်ရာကမ္ဘာထီတင်းညီလာခံမှာကမ္ဘာလုံးဆိုင်ရာအကျင့်ပျက်ချစားမှုအပေါ်အာရုံစိုက်မှုကပြောင်းလဲသွားပါတယ်အာဖရိကနိုင်ငံတွေကစစ်ဗိုလ်ချုပ်တွေနိုင်ငံရေးအာဏာရှိသူတွေနဲ့ဆက်ဆက်ပတ်သက်တဲ့လက်ဆုပ်စာစီးပွားရေးသမားကြီးတွေအချင်းပြတ်ချစားတဲ့အာဏာရှင်တွေကိုအရင်ကအဓိကဦးတည်ခဲ့ကြရတာကနေအခုတော့ချမ်းသာတဲ့နိုင်ငံတွေပဲလှည့်လာတာပါအဲဒီနိုင်ငံတွေကဘဏ်တွေနဲ့အင်ချမ်းပြေလုပ်ငန်းအကျိုးဆောင်တွေဟာတခြားနိုင်ငံတွေကနေမမှန်ကန်တဲ့နည်းနဲ့ရယူထားတဲ့ငွေကြေးတွေနဲ့အလုပ်ဖြစ်နေကြတာကြောင့်ပါပဲကုမ္ပဏီတွေအနေနဲ့သူတို့ရဲ့ပိုင်ရှင်အစ်စ်မှန်တွေကိုမဖြစ်မနေဖော်ပြဖို့ရည်ရွယ်တဲ့လူသိထင်ရှားမှတ်ပုံတရားမဲ့ကိစ္စတခုအပါအဝင်တမတ်ချက်အစ်စ်တွေကိုပြည်ထောင်စုဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကကြေညာပါတယ်ပနားမပေပါလို့ခေါ်တဲ့အစီအကံစာရန်တွေထွက်ပြီးတဲ့နောက်ပြည်ထောင်နိုင်ငံကနေပြည်ပမှာပိုင်ဆိုင်မှုဖွင့်ထားတဲ့ကိစ္စပေါ်ပြုပြင်ပြောင်းလဲလုပ်ဖို့ပို့ပြီးတောင်းဆိုလာကြတာပါပနားမအစီအကံစာတွေထဲမှာပါတဲ့ကုမ္ပဏီပေါင်း2,000,000,000မှာထပ်ဝက်ကျော်ဟာပြည်ထောင်စု Virgin Island မှာမှတ်ပုံတင်ထားတာဖြစ်ပါတယ်ပနားမအစီအကံစာတွေထဲမှာပါတဲ့အမေရိကန်နိုင်ငံသားအရေးအတွက်ကတော့အတော်လေးကိုနေပြီးအစ်စ်မြင့်တာဝန်ရှိသူတယောက်မှမပါပါဘူးအဆိုပြုထားတဲ့ဥပဒေတရားအရအမေရိကန်မှာထူထောင်တဲ့ကုမ္ပဏီတွေအနေနဲ့ပိုင်ရှင်တွေနဲ့ပတ်သက်ပြီးအပြည့်အဝဖော်ပြကြရမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
်။ရှာထိုးကလည်းယာယီဖယ်ရှားခံရတဲ့ဘရာဇီးသမ္မတဒီမာရူဆက်ဗျက်နေရာမှာကြားဖြတ်သမ္မတအဖြစ်ဒုသမ္မတဟောင်းမီရှယ်တမီယာကဒီကနေ့တာဝန်တွေကိုစတင်ယူပါတယ်။ရူဆက်ကိုထောက်ခံသူရာနဲ့ချီကတော့လမ်းမတွေပေါ်မှာဆက်လက်ဆန္ဒပြနေကြသလိုဒေသရင်းကောင်ဆောင်တွေကလည်းရူဆက်ကိုရှာထိုးကလည်းဖယ်ရှားခဲ့ကြတာဟာအာဏာသိမ်းမှုဖြစ်တယ်ဆိုပြီးဝေဖန်ရှုံချနေကြပါတယ်။အဂတိလိုက်စားမှုဆွဲချက်နဲ့ရူဆက်ကိုရှာထိုးကလည်းဖယ်ရှားဖို့အထက်လွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်ခဲ့ကြပြီးနိုင်ပိုင်းအကြမှာပဲတမီယာဟာစီးပွားရေးနားလည်တက်ကြွသူတွေပါတဲ့ဝန်ကြီးအဖွဲ့နဲ့ဂျာရာဘရင်းနေကတွေ့ဆုံပါတယ်။ရူဆက်ဘာတဲ့ချိန်ကတမ်မြဲရဲ့မဟာမိတ်ဖြစ်ခဲ့ပြီးအခုတော့နိုင်ငံရေးပြိုင်ပွဲတွေဖြစ်လာတာပါတမ်မြဲဦးဆောင်မဲ့အစိုးရအတွက်တော့အကြီးအကျယ်ကြဆင်းနေတဲ့စီးပွားရေးနဲ့ပင်စင်လစာစနစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့နိုင်ငံမှာကြီးမားတဲ့စိန်ခေါ်မှုကြီးရှိနေပါတယ်ဘရာဇီးသမ္မတတယောက်အနေနဲ့ပထမဆုံးအကြိမ်ထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာမစ္စတာတမ်မြဲကပုဂ္ဂလိကကဏ္ဍအတွက်စီးပွားရေးဝန်ကြီးကောင်တစ်ခုဖြစ်လာဖို့နဲ့အစိုးရအသုံးစရိတ်ဘတ်ဂျက်ငွေထိန်းချိဆောင်ရွက်ရတာတွေမှာပုံမကောင်းမွန်လာဖို့အထူးလိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။တုံးသက်သူတွေကတော့တိုင်းရင်းသားလူမျိုးတွေစုပေါင်းနေထိုင်တဲ့ဘရာဇီးမှာမစ္စတာတမ်မြဲရဲ့အစိုးရဝန်ကြီးအဖွဲ့အထက်မှာတော့အာဖရိကနယ်ပွားဘရာဇီးလူမျိုးတွေနဲ့အမျိုးသမီးတွေပါဝင်မှုမရှိတဲ့အကြောင်းနဲ့တဟာနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ခုလိုအခြေအနေကိုရောက်တာလို့ထောက်ပြပြောဆိုနေကြပါတယ်။
Hezbollah Islam စစ်သွေးကြောအဖွဲ့ရဲ့ထိတန်းတက်မှု Mustafa Bedreddin ဟာ Syria မှာအသက်ခံလာရပြီလို့ Hezbollah အဖွဲ့ကပြောပါရယ်အသက်55နှစ်အရွယ် Bedreddin ဟာ Israeli ကြောင်တိုက်ခိုက်မှုတစ်ခုမှာသေဆုံးသွားတာလို့ Lebanon အခြေစိုက် Hezbollah အဖွဲ့က Beirut ရုပ်သံသတင်းဌာနတစ်ခုကနေဒီကနေ့ထုတ်ပြန်ချက်မှာပြောထားတာပါ၄ကြောင်တိုက်ခိုက်မှုနဲ့ပတ်သက်ပြီး Israel ဘက်ကချက်ချင်းအတည်ပြုချက်တော့ထွက်မလာသေးပါဘူး Bedreddin ဟာ2008ခုနှစ်ကတည်းက Hezbollah အဖွဲ့ရဲ့တက်မှုဖြစ်လာတာပါ Lebanon ဝန်ကြီးချုပ်ဟာ Rafik Hariri နဲ့တခြားလူ20ယောက်ကို2005ခုနှစ်ကလုံခြုံတပ်ဖြတ်ဖို့ကြံစီမှုနဲ့သူအပါဝင်လူ၄ယောက်ကိုမျက်ကွယ်မှာဆွဆွဲထားပါတယ်။အဲဒီအမှုကိုနယ်သာလန်နိုင်ငံတဟိတ်မြို့မှာ2014ခုနှစ်ကစတင်စစ်ဆေးပြီးအခုချိန်အထိစစ်ဆေးနေဆဲပါပဲ။အဲဒီလုံခြုံတပ်ဖြတ်မှုမှာသူတို့မပါဘူးလို့ Hezbollah အဖွဲ့ကညင်ထားပါတယ်
။ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan တို့မနေ့ကြာရာပတ်နေ့က Republican အမျိုးရာ Committee RNC ဌာနချုပ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ United We Dreams လို့ခေါ်တဲ့စာရွက်အထောက်အထားမရှိတဲ့ရွှေ့ပြောင်းနေထိုင်သူလူအုပ်စုတစုကို Dennis Rodriguez ကဦးဆောင်ပြီးတော့အစည်းအဝေးကျင်းပရာအဆောက်အုံရှေ့မှလာရောက်ဆန္ဒပြခဲ့ကြပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူ70,000နီးပါးကိုနေရပြန်ပို့မယ်ဆိုပြီး Trump ကပြောဆိုထားပေမဲ့ပြည်내အလိုက်ကျင်းပတဲ့ပါတီရင်းပနာမရွေးကောက်ပွဲတွေမှာ Republicကန်ပါတီဖက်ကထောက်ခံမဲ့အရေးအတွက်ဆက်သက်တမ်းနေပါကိုဒေါ်နယ်ထရမ့်ကအရရှိထားတာပါ။ဒါအပြင်ရွှေဖြောင်းဝင်ရောက်လာသူနောက်ထပ်ဝင်မလာနိုင်အောင်မက္ကဆီကိုနိုင်ငံနယ်စပ်တခြားတရားရင်တစ်ခုတည်ဆောက်မဲ့အပြင်မွတ်စလင်တွေကိုအမေရိကန်နိုင်ငံတွင်ဝင်မလာအောင်ယာယီတားဆီးမယ်ဆိုပြီးတော့လဲထရမ့်ကမဲဆွဲကာလအတွင်းပြောဆိုထားတာပါ။ထရမ့်ရဲ့အမြင့်တဘောထားတွေဟာပါတီပေါင်းစည်းရေးကြိုးပမ်းနေတဲ့ကျန်နေတဲ့ Republican တွေရဲ့တဘောထားနဲ့ထပ်တူကြတယ်လို့ Democrat ဖက်ကဆိုပါတယ်ရှင်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုကနေတောက်ကြညနေဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာတမတော်အနေနဲ့တပရာဦးထင်ကျော်ဦးဆောင်တဲ့ရတားအစုအရဲ့ဦးဆောင်မှုအောက်မှာအမျိုးသားရင်ကြားစီရင်တဲ့ငင်းချမ်းရေးလုပ်ငန်းတွေအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောလိုက်ပါတယ်။အင်တော်ဒီအစုအရလက်ထက်ပထမဆုံးလုပ်တဲ့ကာဝေးဦးစီးချုပ်ရဲ့သတင်းစာရှင်းလင်းပွဲကိုဒီကနေ့နေပြည်တော်ကကာဝေးဦးစီးချုပ်မှလုပ်ခဲ့တာပါ။တမတော်အနေနဲ့ရတားအစုအရအောက်မှာတမတော်ရဲ့တာဝန်တွေကိုထမ်းဆောင်နေပါတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောသွားပါတယ်။အခုဆွေးဝါးတက်တန်း9နှစ်တာကာလအတွင်းပြည်တွင်းငင်းချမ်းရေးရအောင်ဆောင်ရွက်သွားမယ်လို့ဒေါက်ဆန်းစုကြည်နဲ့ညှိနှိုင်းတိုင်ပင်ထားတယ်လို့လည်းပြောပါတယ်။ငင်းချမ်းရေးရပြီးတဲ့နောက်လွှတ်တော်တွင်တက်မတော်သားတွေပါဝင်နေတဲ့ကိစ္စသတင်းတော်တွေကမေးတာကတော့ပြည်သူတွေရဲ့လူလားချက်အတိုင်းဖြစ်စေရမယ်ဆိုပြီးတော့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမတင်မကျဖြေသွားပါတယ်။သူ့အနေနဲ့အသက်60ပြည့်တဲ့အချိန်မှာငင်းစားယူဖို့အစီအစဉ်မရှိသေးတဲ့အကြောင်းလည်းပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမကြခင်မှာအသက်60ပြည့်တော့မယ်လို့တွက်ဆခံမှန်းတာတွေကရှိထားတာပါ။NLD ပါတီဦးဆောင်တဲ့အစိုးရဖွဲ့ဖွဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထားရှိရေးကိစ္စမှာ NLD နဲ့တက်မတော်အကြားတင်းမာမှုတစုံတရာရှိခဲ့ပြီးတဲ့နောက်သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရနဲ့တက်မတော်အကြားဆက်ဆံရေးအပေါ်မေးခွန်းထုတ်တာတွေရှိခဲ့ပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကမွတ်စလင်လူနည်းစုတွေကိုအမေရိကန်ပြည်ထောင်စုကခေါ်ပေါ်တုံးဆွဲတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနရဲ့ကြာရာပတိနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကမေးတာကိုပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒူကအခုလိုဖြေဆိုသွားပါတယ်။
The United States supports the ability of all groups to self-identify if members of a population identify as
American ပြည်ထောင်စုအနေနဲ့တိုင်းပြည်တစ်ပြည်မှာနေထိုင်သူတွေကကိုယ့်ကိုယ်ကိုဘယ်သူဘဝဖြစ်ကြောင်းရည်ညွှန်းပြောဆိုတာတွေအားလုံးကိုအားပေးပါတယ်။ Rohingya လို့ကာယကံရှင်တွေကသူတို့ကိုသူတို့ခေါ်တယ်ဆိုရင်ကျမတို့ကအနေနဲ့လေးစားမှာပါ။ဒီအတိုင်းခေါ်ဖို့တုံ့ဆွဲရမှာလည်းဖြစ်ပါတယ်လို့ပြောခွင့်ရအမျိုးသမီး Elizabeth Trudeau ကပြောသွားပါတယ်။ထို့အပြင်မြန်မာနိုင်ငံကိုအင်္ဂလိပ်ဘာသာစကားနဲ့ခေါ်ဝေါ်ရမှာ American ပြည်ထောင်စုကဘာမှလို့ပဲဆက်ပြီးခေါ်ဖို့တုံ့ဆွဲနေတာကိုလည်းသတင်းထောက်တွေကထောက်ပြကြပါတယ်။မြန်မာအစိုးရကလက်မခံတဲ့ Rohingya ဆိုတဲ့အခေါ်အဝေါ်ကိုကာယကံရှင်တွေကခေါ်စေချင်တဲ့အတိုင်း American ကဆက်ပြီးခေါ်ဖို့တုံ့ဆွဲမယ်ဆိုရင်တရားဝင်သတ်မှတ်ထားတဲ့နိုင်ငံအမည်ကိုကြတော့ဘာကြောင့်သတ်မှတ်ချက်အတိုင်းမခေါ်တာလဲဆိုတာမေးကြတာပါ။ဒါနဲ့ပတ်သက်လို့တော့ American ရဲ့ရည်ရွယ်ချက်အတိုင်းခေါ်ဖို့တုံ့ဆွဲတာဖြစ်တယ်လို့ပဲအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Elizabeth Trudeau ကတုံ့ပြန်ဖြေဆိုသွားပါတယ်
။တူရကီနိုင်ငံရှစ်တော်မင်းကခါတလူမျိုးတွေအဓိကနေထိုင်တဲ့ဒေသမှာဒီကနေ့အပြန်လည်တိုက်ခိုက်တာကြောင့်တူရကီစစ်သား၈ယောက်နဲ့တရားမဝင်အဖွဲ့အဖြစ်ညှဉ်းပန်းထားရတဲ့ခါတလူသမားပါတီ PKK အဖွဲ့ဝင်၆ယောက်သေဆုံးသွားတယ်လို့တူရကီစစ်တပ်ရဲ့ညှဉ်းပန်းချက်တစ်ခုမှဖော်ပြထားပါတယ်။ Hungary ခြေမှာဒီကနေ့တဘုံအဖွဲ့အတွင်နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းစစ်သား၆ယောက်ကြာဆုံးပြီး၈ယောက်ဒဏ်ရာရပါတယ်။နောက်ထပ်စစ်သား၂ယောက်ကတော့တိုက်ပွဲဖြစ်တဲ့နေရာကိုစီရဟတ်ရင်လွတ်တာမှာဆက်ချုပ်ရင်းနာကြောင့်ရဟရင်ပြတ်ကျပြီးတော့ထိဆုံးသွားတာပါဒီတော့တွင်ကြာတာပတိနစ်နောင်ပိုင်းတုန်းကဘုံလုတဲ့လူတွေလို့ယူဆရတဲ့လူ၄ယောက်ဒီယာဘာကီယာမြို့အနီးမှာထိဆုံးတယ်လို့တူရကီပြည်ထောင်စုဌာနတာဝန်ရှိသူတွေကပြောပါတယ် PKK လက်နက်ကင်တွေဟာဖောက်ခွဲပစ္စည်းတွေကိုထရက်ကာတစ်စီးပေါ်တင်နေတဲ့အချိန်ပေါက်ကွဲတာလို့လူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်ညနေချိန်မှာဖြစ်တဲ့အဲ့ဒီပေါက်ကွဲမှုမတိုင်ခင်နိုင်ပိုင်းတုန်းကလည်းအစ္စတန်ဘူးမြို့စင်ဂျေဘုံအရက်ကစစ်တပ်တခုနားမှာကားဘုံးထောင်ပေါက်ကွဲလို့လူ9ယောက်ထက်မနည်းဒဏ်ရာရပါသေးတယ်။အဲ့ဒီကားဘုံးထောင်ဖောက်ခွဲတာနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်လို့မပြောသေးပါဘူး။တူဂီဆိုရနဲ့မာမီတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ PKK အဖွဲ့ဟာပို့ပြီးတော့တီးချလွတ်လပ်တဲ့ကိုပိုင်ဦးချိုးခွင့်ရခတ်နေမြေထူထောင်နိုင်ဖို့အတွက်ဆယ်စုနှစ်နဲ့ချီပြီးတော့တိုက်ပွဲဝင်နေတာဖြစ်ပါတယ်။
တရုတ်နိုင်ငံအနေနဲ့စိုက်ဘာလုံခြုံရေးဆိုင်ရာလိုက်နာလှုပ်ဆောင်မယ်လို့ပြောထားတဲ့ဂရီကဝတ်တွေအတိုင်းလှုပ်ဆောင်နေသလားဆိုတာတကယ့်ကိုအနီးကပ်စောင့်ကြည့်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။အင်တာနက်ကနေထွင်းဖောက်ခိုးဝင်ခြင်းဆိုင်ရာနှစ်ဖက်သဘောတူညီချက်တရက်ကိုစက်တင်ဘာလမှာရခဲ့ပြီးကြဲကဆိုရင်ပထမဆုံးအစည်းအဝေးလုပ်ပြီးတဲ့နောက်အခုလိုပြောတာပါ။နိုင်ငံတွေရဲ့ပြုမှုလှုပ်ဆောင်မှုဆိုင်ရာနိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့တရုတ်နဲ့အမေရိကန်တာဝန်ရှိသူတွေကပို့ထူးနေကတွေ့ဆုံကြပါရယ်။
在这个会议中呢，双方积极深入建设性的讨论了网络空间国际规则。
Cyberspace 嘛，那个月屏幕楼上木呢，不得比那个那个山东他妈吃菜呀，给啥呀对不？那拍一家阿帮来看那上来，连那的屏幕都不顺利开着玩嘞。听那边菜呀，那个那个屋里呢，用积木的少爷菜呀，给啥水果来顺利着玩嘞？拉麦巧拉端，闹得真是为家不？那拍是龙啊的不堵他着玩嘞路，得用那个菜一摊呐，表坤呀，卢康啊，他连啥心灵不一端表多了吧？顺利不呢不得比 American。နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးကတော့အသေးစိတ်တွေမပြောသလောက်ဖြစ်ပြီးစိုက်ဘာအရေးဂရီကဝတ်တွေအပေါ်တရုတ်ရဲ့လှုပ်ဆောင်ချက်တွေကိုလူသိထင်ရှားအဆင့်သတ်မှတ်ဖေးဖို့လည်းညင်းပါတယ်။ဒါပေမဲ့လည်းတရုတ်တာဝန်ရှိသူတွေနဲ့စီဝေးပွဲဟာမိမိတို့ဆက်ပြီးထိတွေ့ဆက်ဆံနေဆိုတာကိုပြတဲ့လက္ခဏာကောင်းတစ်ခုဖြစ်တယ်လို့ပြောခွင့်ရအမျိုးသမီးအလစ်ဇဘက်ထရူရူကပြောပါရရှင်
။ကဘာတဝမ်သုံးဆွဲသူတန်ပေါင်း1600ရှိတဲ့ Facebook ဆက်မျက်နှာပေါ်ကနေနိုင်ငံရေးကြပက်လိုက်တဲ့သတင်းတွေကိုဖော်ပြလို့မရအောင်လုပ်တဲ့အနေနဲ့တဲ့င်းအက်ဒီတာတွေလိုက်နိုင်ရမယ်ကုမ္ပဏီတွင်းလမ်းညွှန်စီကံချက်တွေကို Facebook ကအလူသီးရှင်ကြားထုတ်ပြန်လိုက်ပါတယ် Facebook ကဝန်ထမ်းတွေဟာစာဖတ်သူတွေစိတ်ဝင်စားတဲ့အကြောင်းအရာတွေထဲမှာသူ့အလိုလိုပေါ်လာတာမဟုတ်တဲ့တခြားအကြောင်းအရာတွေကိုအမြဲတမ်းဆိုသလိုထည့်သွင်းနေကြတယ်လို့ Facebook ဝန်ထမ်းဟောင်းတစ်ယောက်ကပြောတယ်ဆိုပြီးဤပညာဆိုင်ရာသတင်းတွေဖော်ပြတဲ့ Gizmodo website ကနေတင်လာနေကဖော်ပြတာပါရေပန်းစားနေတဲ့သတင်းတွေကို Facebook ကနေဘလို့ရွေးချယ်တယ်လဲဆိုတဲ့အသေးစိတ်ချက်လက်တွေကိုစာမျက်နှာ28မျက်နှာရှိတဲ့လမ်းညွှန်စီကံချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြကြသိတဲ့နန်းလောင်တို့ကပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုမတင်ဆက်ခင်မှာ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းဆောင်ပါတို့ကိုအရင်ဆုံးတင်ပြပေးခြင်းပါတယ်။Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေပေမဲ့အခြေအတင်ဖြစ်စရာတွေကြုံနေရတဲ့အတွက်ပါတီအတွင်းမှာညှဉ်းညွတ်မှုရဖို့မျှော်လင့်ချက်နဲ့ဂရီကျွဲတဲ့ထေဒေါ်နယ်ထရန့်ပါတီထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်ဝါရှင်တန် DC ကတွေ့ဆုံမှုပြီးမှာတော့အစကောင်းတဲ့ခြေလှမ်းတရားအဖြစ် Republican Party ခေါင်းဆောင်တွေပြောဆိုကြပေမဲ့ညှဉ်းညွတ်မှုရဖို့အတွက်ကတော့နောက်ထပ်ဆွေးနွေးပြောဆိုစရာတွေရှိသေးတယ်လို့လည်းပြောဆိုကြတာပါ American သမ္မတလောင်းရွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် James Mallon ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လင်ဦးကတင်ပြပေးမှာဖြစ်ပါတယ
်ဩလွတ်တော်ဥက္ကဋ္ဌ Paul Ryan ပါဝင်လွှတ်တော်ရင်းက Republican Party ခေါင်းဆောင်တွေနဲ့တွေ့ဆုံမှုရောက်လာတဲ့အင်ချမ်းမြေလုပ်ငန်းရှင် Donald Trump ကတော့ဆွေးနွေးမှုတွေမတိုင်ခင်မှာပဲလက်မှတ်ထောင်နေကြတာပါပါတီကိုစားပြုသမ္မတလောင်းဖြစ် Trump ကိုထောက်ခံမှုတွန်းဆုံနေခဲ့တဲ့အောက်လွတ်တော်ဥက္ကဋ္ဌကတော့တွန်းဆုံမှုပြီးမှကျေနပ်မှုရတဲ့သဘောထားကိုပြသခဲ့ပါတယ်
I was very encouraged with what I heard from Donald Trump today.
ဒီနေ့ Donald Trump ပြောတာကြားတာအင်တာမအားတက်စရာကောင်းပါတယ်။ကျွန်တော်တို့အားလုံးညီနက်မှုရဖို့၊ကွာဟာချက်တွေ၊ကောလဲချက်တွေကိုဆက်ဆက်ညှိနှိုင်းနိုင်ဖို့မျိုးစေ့ချနိုင်ခဲ့တယ်လို့လည်းကျွန်တော်အလေးနဲ့ယုံကြည်ပါတယ်။အခုကစပြီးတော့ဘုံရတ္တိချက်ရရှိနိုင်မဲ့မူဝါဒရေးရာကိစ္စတွေကိုပါထက်ထက်ဝင်ဝင်ဆွေးနွေးပြီးတော့တူညီတဲ့အခြေခံရတ္တိချက်တွေကိုအကောင်အထည်ဖော်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာတွေကိုလည်းဆက်ပြီးတော့ပြောကြရမှာပ
ါဆွေးနွေးပွဲအပြင်ဘက်မှာတော့ဂရီကျွဲ Trade Trump ကိုစန့်ကျင်သူတွေအလုံးရင်းနဲ့ဆန္ဒပြခဲ့ကြတယ်လို့အမေရိကန်မှာတရားမဝင်ရရှိနေထိုင်သူတွေနဲ့ပတ်သက်တဲ့သူ့အစီအစဉ်ပေါ်ဝိုင်းဝန်းကန့်ကွက်ခဲ့ကြတာပါTrump ကတော့ဆွေးနွေးပွဲပြီးမှတစုံတရာမှတ်ချက်ပေးပြောဆိုတာမရှိသလိုအောက်လွတ်တော်ဥက္ကဋ္ဌကလည်းသမ္မတလောင်းအဖြစ်ထောက်ခံမှုပေးမပေးဆိုတာပြောမသွားခဲ့ပါဘူးဒါပေမဲ့လည်းပြန်လည်ညီညွတ်မှုရရှိစေမယ့်အပြုသဘောဆောင်ခြေလှမ်းတရအဖြစ်နဲ့လည်းပူးတွဲကြေညာရတဲ့ဆောင်ထုတ်ပြန်ခဲ့တာပါ Trump ကတော့ Conservative သမယိုးကျဝါဒီတွေရဲ့စံတန်မိုးတွေကိုအလေးထားသူတရားဟုတ်မဟုတ်မေးခွန်းထုတ်သူတွေပေါ်ပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုထားတာ
ပါ He is not a true conservative Who the hell cares We got to straighten out our country
Conservative အစ်စ်မဟုတ်ဘူးလို့ပြောပြောနေကြပါတယ်ဘယ်သူကများအရေးဆိုင်လို့လဲတိုင်းပြည်ကိုသာအကောင်းဆုံးတက်မှန်အောင်လုပ်ရမှာပါတခြားပါကိစ္စကိုအရေးဆိုင်နေရမှာလဲ
ပြည်내တစ်ခုချင်းလိုက်ရှင်ပြန်ခဲ့တဲ့သမ္မတလောင်းရွေးပွဲတွေမှာ Republican Party ကထောက်ခံမဲ့17သန်းလောက်ရထားတဲ့ Trump ကတော့ထက်လွတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker လို့ Republican Party ခေါင်းဆောင်မိုင်းကထောက်ခံမှုတချို့လည်းရရှိလာနေပါတယ်
What I see happening is a developing and a fleshing out of
ကိစ္စတော်တော်များများနဲ့ပတ်သက်လို့ပိုပြီးရှင်းရှင်းလင်းလင်းဖြစ်လာတယ်လို့လေတံပြောင်းလာတာလည်းတွေ့ရပါတယ်
ဒါပေမဲ့ထက်လွတ်တော်မတ် Lindsey Graham တို့လိုပုဂ္ဂိုလ်တွေကတော့ Trump ကိုဆက်လက်ဆန့်ကျင်နေကြဆဲပ
ါ I don't blame Donald Trump supporters for being frustrated
စိတ်ပြက်လက်ပြက်ဖြစ်နေကြတဲ့သူတွေ Donald Trump ကိုထောက်ခံတာကျွန်တော်အပြစ်မတင်ပါဘူးဒီလူတွေအလိန်ခံရတယ်လို့လည်းကျွန်တော်ယုံကြည်ပါတယ်ရှေးလျှောက်ရှင်ပြိုင်မှုတွေမှာ Donald Trump ဟာစိတ်ချရတဲ့ conservative တယောက်မဟုတ်ဘူးဆိုတာလည်းတွေ့ရမယ်လို့ကျွန်တော်ထင်ပါတယ်
ထက်တော်ရင်းက Republican ခေါင်းဆောင်တွေနဲ့တွေ့ဆုံမှုပေါ် Democratic Party ရဲ့ထက်လွတ်တော်လူနည်းစုခေါင်းဆောင် Harry Reid ကတော့ Republican Party တွင်ညှဉ်းပန်းမှုရအောင်ကြိုးပမ်းမှုတွေနဲ့နောက်ဆုံးတွေ့ရတဲ့ခြေလှမ်းတရအဖြစ်မြင်ပါတယ်
It's just the latest sign that Republican leaders in both houses are marching lockstep.
တော်တော်များများလုံးက Republican ခေါင်းဆောင်တွေ Donald Trump နဲ့ခြေလှမ်းညီညီရှောက်လာနေတဲ့လက္ခဏာပါ
။ Washington ခြေဆိုင်မော်ရယ်ရဲ့လေးလာရေးဌာန Bipartisan Policy Center ကနိုင်ငံရေးအကဲခတ် John Fortier ကတော့ Trump မှာအားသာချက်တွေရှိတယ်လို့အားနည်းချက်တွေလည်းရှိနေတယ်လို့သုံးသပ်ပါတယ်။
That he really does have appeal to white working class voters and some of those are not Republicans they're independents or Democrats or people who don't vote as much
လူလူသမားလူဒန်းစားမဲဆန္ဒရှင်တွေကိုစီးရုံးနိုင်ပါတယ်ဒီလူတွေထဲမှာ Republican မဟုတ်တဲ့သူတွေလည်းပါပါတယ်ဒီကြလွတ်လပ်သူတွေ Democrat တွေမဲသိမ့်မပေးကြတဲ့သူတွေတောင်ပါပါတယ်ကျန်တဲ့တခြားမဲဆန္ဒရှင်တွေကိုဆုံးရှုံးနိုင်တာကိုတော့သူ့အနေနဲ့သတိထားပါလိမ့်မယ်
စူလိုင်လာတဲ့သမရလောင်းတူကိုတရားဝင်ရွေးချယ်မဲ့ Republican နိုင်ငံလုံးဆိုင်ရာညီလာခံမှာဥက္ကဋ္ဌအဖြစ်တာဝန်ယူဖို့ရှိနေတဲ့အောက်လွတ်တော်ဥက္ကဋ္ဌ Ryan ကတော့ကိုယ်လွှဲမှုတွေကိုစစ်ဆင်နိုင်မှုနောက်ထပ်ဆွေးနွေးမှုတွေလုပ်ဆောင်ရအောင်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ကတိကျွဲ့တဲ့ Donald Trump သမရလောင်းဖြစ်ရင်းနဲ့အငင်းပွားမှုဖြစ်နေတဲ့အခြေအနေတွေကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။အခုတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးစစ်တပ်ဘက်ကဘယ်လိုသဘောထားရှိလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာတပ်မတော်အနေနဲ့သမရဦးထင်ကျော်ဦးဆောင်တဲ့အရတအစိုးရအောက်မှာငင်းငန်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တက်မရိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ်။ငါးနှစ်အတွင်းပြည်တွင်းငင်းငန်းရေးရအောင်ဆောင်ရွက်သွားဖို့ကိုလည်းဒေါအောင်ဆန်းစုကြည်နဲ့ညှိနှိုင်းထားပြီးသားဖြစ်တယ်လို့ပြောပါတယ်။နေပြည်တော်ကကာကွယ်ရေးဦးစီးချုပ်ရုံးမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းရင်းမှူးဦးတီဟဆောကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တိုင်းသားကိစ္စနဲ့ငင်းကြိုင်းကိစ္စကိုမေးကြတာများပါတယ
်ဟုတ်ကဲ့
အဲ့ဒီအဲ့ဒီကိစ္စမှာတော့သူတို့ကအခုသွားနေတဲ့ဒီပုံစံနဲ့တော့လောဆောင်ပြုလို့လုပ်တဲ့ပုံစံနဲ့သူတို့အဲဒီပြေပုံပြီးတော့ကောင်းအောင်လုပ်မယ်အဲဟိုဖြစ်နိုင်တော့ဒီငန်းနဲ့ဒီမှာကိုငင်းကြိုင်းရအောင်လုပ်မယ်အဲ့ဒီဘောမျိုးကိုပြောပါပါတယ
်ငင်းကြိုင်းရဲ့ကိစ္စရဲ့ဒီတိုင်းရင်းသားကိစ္စရဲ့ကိုအဓိကထားပြီးတော့ပြောသွားရပါတော့နော်အဲ့တော့
ဟုတ်ကဲ့တခြားတော့ group personal media လည်းရှိရတခြား issue လည်းရှိပါဥပမာ child soldier issue မျိုးတာမျိုးတို့ဥပိုင်ကြောင့်မျိုးတာမျိုးအဲ့လိုမိခွန်းတွေကတော့ဆုံပါပဲအဲ့
တော့ဒီငင်းချမ်းရေးကို9နှစ်အတွင်းမှာရအောင်လုပ်မယ်ဆိုပြီးတော့ကာကွယ်ဦးစီးချုပ်ကပြောသွားတယ
်ဟိုအဲ့ဒါတော့ဆောင်းကြည့်နေပူပေါင်းပြီးတော့အဲ့လိုဖြစ်နိုင်ရင်9နှစ်အတွင်းမှာရအောင်လုပ်မယ်ပေါ့နော်အဲ့လိုပြောတာဟုတ်ကဲ့
ဒီသတင်းစာရှင်းလင်းပွဲလှုပ်တာနဲ့ပတ်သက်ပြီးတော့ရောဘာဘလို့ကြောင့်ဒီအချိန်ကြာမှသတင်းစာရှင်းလင်းပွဲလုတ်တယ်လို့အမြင်မိလေအဲ
ကျွန်တော်တို့မြင်တာကတော့သူကကျွန်တော်တို့ဒီပရိမီယာကောင်စီရောဆန်စင်းကောင်စီနဲ့ရောအဲတုံးလေးကျင်တည်ပြီးတော့မီဒီယာနဲ့ဆက်ဆံတဲ့ခါမှာပို့ပြီးတော့ကောင်းအောင်ဆိုပြီးတော့အဲတခြားမီဒီယာတွေလည်းတုံးလေးကပြောတည်ကြရရှိတယ်အဲ့လိုလုံးဝတူတူပါလေသတင်းမီဒီယာ20လောက်ပေါ့နော်ဒီ broadcast ပြင်ဆောက်ခြင်းအဲ့ဒါကိုတစ်စုရယ်ခေါ်ပြီးတော့ဟိုစာဟိုတွေ့တာပြောတာပါပြီးတော့ရင်းနှီးကြည့်အောင်ဆိုပြီးတော့လည်းအလဖက်ဝိုင်းဝိုင်းပါဒီသူတောက်ကြတယ်သူတောက်မလို့ရရှိနေတယ်ဒီကြသမားတွေနဲ့ပေါ့
ဟုတ်ကဲ့
ကြည့်ရတော့ဟိုပို့ပြီးတော့ဒီကြနဲ့ relation ကောင်းအောင်ကြောက်ရရှိတာပြောလို့ရအောင်မေးရရှိတာပြောလို့ရအောင်ဆိုတော့ဖွင့်ပေးတဲ့သဘောမျိုးပါအကြောင်းရတခုပြောရရှိတယ်ဖြစ်လို့လည်းပေါ့လေးရအကြောင်းအားလည်းအမျိုးဆုံးပါပဲဥပမာဘုရင်ဝီရအခုဒီ60ပြည့်ရင်ဟိုတစ်ပြင်းသွားမှလာတော့ဘာသာအဲ့လိုမျိုးကိုလည်းပတ်စံမျိုးကိုလည်းပါတယ်နောက်ကဟိုလူကြီးတာသုံးဖို့ပေါ့အဲဒီရဲ့ရေဟိုဥစားနေလည်းရအတမလို့ပေါ့နော်အဲ့ဒီလေကအဲဘယုံမူကြီးအောင်မှာပဲရှိတာသမ္မတကြီးဦးလေးကအောင်မှာရှိသလားသူအဲ့ဒါလိုမျိုးပြောသူကပြောတာအကုန်လုံးကသမ္မတကြီးရဲ့အောင်မှာရှိပါလေ
ဒီ60ပြည့်ရင်အပင်စင်ယူမာလာဆိုတဲ့အပေါ်မှာရောသူကဘာပြောလဲ
အဲသူတော့လောစင်မှာတော့သူအချက်ချင်းလို့ပြောကြမလို့တဲ့ဆက်လုပ်မလို့ပြောတယ်ဒါပေမဲ့သူတို့အဲမှာအသက်ကကြတဲ့ဟိုစာကတ်တာချက်တွေပါလို့လုတ်ဖို့လဲစီစဉ်နေလို့ပြောတယ်အသက်ကကြဆိုတာသူက maximum block ရှိတဲ့နေရာမှာဆိုတာမျိုးနော်စီမီကလည်းရင်းနေလို့ပြောတယ်ဒါပေမဲ့ beyond 60 ကျော်ဆက်လုပ်မယ်ဆိုတဲ့ဘောပြောပါတယ
်ခုနကသူပြောတဲ့အထဲမှာဒေါအောင်ဆန်းစုကြည်နဲ့တို့နဲ့ပူးပေါင်းပြီးတော့ဒီငြိမ်းချမ်းရေးကိစ္စကိုလှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောပါတယ်ဆိုတော့တမတော်ကာကွယ်ဦးစီးချုပ်ကဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ရောတမတော်ကာကွယ်ဦးစီးချုပ်ရဲ့သဘောထားကဘလို့ရှိပါလဲဘလို့တွေ့မိပါလဲ
သူကတော့ဟိုစာဆက်ဆံရေးကောင်းပါတယ်သူကညှိနှိုင်းမှုတွေလည်းရှိပါတယ်လို့ပြောတယ်အဲ့ဒီနေ့တော့သူနဲ့ဆက်ဆံရတယ်ကောင်းပါလေ။ပူပေါင်းဆောင်ဆောင်ပြီးရရှိလို့ပြောတယ
်။နောက်တစ်ခုကဒီဖွဲ့စည်းပုံကိစ္စကိုရောပြောသေးလား။သူနိုင်ငံရေးတည်ငြိမ်ရင်ဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့ပြောတာတွေလည်းတွေ့နေရတယ်။အဲ့တော့အဲ့ဒီဟာလေးကိုလည်းနည်းနည်းရှင်းပြပါလား။သူဘာပြောသွားသေးလဲ
။ဟုတ်တယ်။ဟိုသူက constitution ကိုအဲသူတို့ကိုယ်တိုင်လည်းပြင်နေတာပြရမှာဆိုတော့ဒေါ်လောင်ပြောတယ်။ဒါပေမဲ့အများစုသိကျင်တာကဒီအဲသူတို့မှာရှိရဲ့ဥစားသူတတ်မလို့အခုဆိုလေကျွန်တော်ဆက်ပါနော်အဲ့ဒါဘရော့ဆိုတာလည်းဆက်ပြောမြေရစီရှိတယ်အ သူကတော့တိုင်းပြည်မှာအဲ့လိုမျိုးအဓိကအဲ့ဒီလက်နက်ကိုင်ကွန်ဖလစ်တွေပေါ့နော်အားမကွန်ဖလစ်တွေအဲဒီငိုင်းကိစ္စတွေအဲ့ဒါတွေပြီးရဲ့ဆိုလို့ရှိရင်အဲသူတို့ကစတိတိတိတားတွေမျိုးစေ့ချင်တာမြင်လာပါမှာလို့ပြောတယ
်ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့ပတ်သက်ပြီးစစ်တပ်ဘက်ကသဘောထားသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းမှဦးတီဟဆောကိုကိုရင်နိုင်ဆက်သွယ်မေးမြန်းခဲ့တာပါဖုန်းလိုင်းတိတ်ပြီးရှင်းလင်းမှုမရှိတဲ့အတွက်လည်းတောင်းပန်ပါရရှင်အခုတော့ရိုဟင်ဂျာဆိုတဲ့ခေါ်ပေါ်သုံးဆွမှုနဲ့ပတ်သက်ပြီးစံချိန်ဆန္ဒပြရတဲ့အကြောင်းကိုတင်ပြပေးပါမယ်ဘင်္ဂါလီဒါမှမဟုတ်ရိုဟင်ဂျာစတဲ့အခေါ်ဝန်နှစ်ခုနဲ့ပတ်သက်ပြီးအခုတလောမြန်မာလူမှုအတိုင်းဝိုင်းကြားအငင်းပွားနေချိန်မှာပဲအစိုးရအနေနဲ့မြန်မာနိုင်ငံမှာဘင်္ဂါလီမရှိကြောင်းတင်ညာချက်တစ်စောင်ထုတ်ပေးဖို့အမျိုးသားရေးလှုပ်ရှားသူတွေကမန္တလေးမြို့မှာဒီကနေ့ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြပြတတပြောဆိုထားခြင်းမရှိဘူးဆိုရင်တခြားမြို့နယ်တွေမှာလည်းဆန္ဒဖော်ထုတ်ပွဲတွေဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးမှာပါရှင
်မြမအစိုးရတဲ့အနေနဲ့ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့လူနည်းစုလူမျိုးတွေနဲ့ပတ်သက်ပြီးပြပြတတကြီးညာချက်တစောင်းထုတ်ဝေပေးဖို့အမျိုးသားရေးလှုပ်ရှားသူတွေကဒီကနေ့မန္တလေးမြို့မှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ဒီကနေ့ဆန္ဒထုတ်ပေါ်ရခြင်းနဲ့ပတ်သက်လို့အမျိုးသားရေးကွန်ရက်ဥက္ကဋ္ဌကိုဝင်းကိုကိုလက်ကအခုလိုပြောပါတယ
်အဓိကအချက်ကတော့ဒီဘင်္ဂလီတွေကိုရုံးကြလို့သုံးဆွဲနေတဲ့အပေါ်မှာမသုံးဆွဲရေးအတွက်ကိုတော့ဆိုရအနေနဲ့ညချက်တည်းထုတ်ပြန်ပေးဖို့လိုအပ်တယ်ပေါ့လေအရင်ဆိုရကလည်းထုတ်ပြန်ပေးခဲ့တယ်အခုလည်းထုတ်ပြန်ပေးနေချင်တယ်ဒါနဲ့ပတ်သက်ပြီးတော့ဆိုရကိုကျွန်တော်တို့ကအောက်ဆိုတဲ့သဘောပါဗျ
မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးလို့တရားဝင်ပြောဆိုခဲ့ပေမဲ့လို့ဒီလူနည်းစုတွေကတော့သူတို့ကိုသူတို့ရိုဟင်ဂျာလူမျိုးဖြစ်တယ်လို့ခေါ်ဝေါ်သုံးဆွဲခဲ့ကြတာပါဧပြီလ19ရက်နေ့ကရခိုင်ပြည်နယ်မှာလှေမောက်တည်ဆုံခဲ့ရတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတုံ့နှုံးခဲ့ပြီးတဲ့နောက်ရိုဟင်ဂျာနဲ့ဘင်္ဂါလီခေါ်ဝမှုအုံနှုံးနဲ့ပတ်သက်လို့တကြောပြန်အငင်းပွားခဲ့ကြတာပါဒါနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီရဲ့ကအခုလိုပြောပါတယ
် Our approach globally and normal international practice is to recognize that communities everywhere
တကဘာလုံးနဲ့ဆိုင်တဲ့ချင်းကပ်မှုတွေနဲ့ပုံမှန်နိုင်ငံတကာကျင့်သုံးမှုတွေရဆိုရင်တော့နေရာဆုံးမှာရှိတဲ့လူမှုအဖွဲ့အစည်းတွေကိုသူတို့ကိုသူတို့တတ်မှတ်ခေါ်ဝေစေခြင်းနဲ့အတိုင်းထွက်သွင်းစဉ်းစားပေးဖို့ပါဒီကိစ္စဟာအခြေခံကြတဲ့နိုင်ငံတကာစံနှုန်းတစ်ခုပါပဲဒါကြောင့်လဲကျွန်တော်တို့အနေနဲ့သူတို့ရဲ့စံနှုန်းသဘောထားကိုအလေးထားမှာဖြစ်ပြီးကျွန်တော်တို့ရဲ့ချင်းကပ်မှုပုံစံအတိုင်းဆက်လက်ကျင့်သုံးသွားမှာဖြစ်တယ်လို့တန်မတ်ကြီးစကော့မာစီကပြောဆိုသွားတာပါတမ်မတ်ရဲ့အခုလိုပြောဆိုချက်နဲ့ပတ်သက်ပြီးကိုဝင်းကိုကိုလက်ကအခုလိုတုံ့ပြန်လိုက်ပါတယ
်အမေရိကန်တမ်မတ်အနေနဲ့တန်မန်ကျုပ်ဝတ်ကိုချိုးဖောက်တယ်လို့မြင်ပါတယ်ဗျကျွန်တော်တို့နိုင်ငံမှာအမေရိကန်တမ်မတ်ကြီးလာပြီးတော့ညီမနိုင်ငံဆိုင်ရာအဖြစ်ရုံးဆိုင်တာဖြစ်ပါတယ်အဲတော့ညီမနိုင်ငံဆိုင်ရာအဖြစ်ရုံးဆိုင်ခြင်းဆိုတာကိုဝင်းမင်္ဂလီတွေရဲ့ဒီအမေရိကန်သားလူငယ်တွေအတွက်ရုံးဆိုင်တာမဟုတ်ပါဘူးညီမနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးဖြစ်ပါတယ်အဲတော့ဒီမတိုင်းသား135မျိုးလေးစားတင်ပါတယ်တန်မန်ကျုပ်ဝတ်ကိုလိုက်နာတင်ပါတယ်လိုက်နာပြီးတော့ဒီမှာပြည်သူတွေမကြိုက်တဲ့စကားလုံးကိုမသုံးဆဲတင်ဘူးမပြောတင်ဘူးလို့ကျွန်တော်တို့ကတော့ယုံကြည်ယူဆပါတယ်ဗျ။
ဒါပေမဲ့လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးစကော့မာစီယေကပြည်အောင်စုလွတ်တော်နိုင်ကဟောင်းသူရဥရွှေမန်းနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံစင်မှာတော့နောက်တစ်ချိန်မှာမြန်မာနိုင်ငံသားတွေလက်မခံတဲ့အုံနှုံးတွေကိုတတိထားဆောင်ရွက်သွားမယ့်အကြောင်းဆွေးနွေးပြောကြားခဲ့တယ်လို့သူရဥရွှေမန်းကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာရေးသားထားပါတယ်မြန်မာအစိုးရအသည့်အနေနဲ့ရိုဟင်ဂျာဒါမှမဟုတ်ဘင်္ဂါလီစတဲ့အုံနှုံးနဲ့ပတ်သက်လို့လက်ရှိအချိန်ထိတရားဝင်ပြောဆိုထားခြင်းမရှိသေးတဲ့အတွက်အမျိုးသားရေးလှုပ်ရှားသူတွေဟာတခြားပသိမ်နဲ့မော်လမြိုင်မြို့တွေအပါအဝင်တခြားမြို့နယ်တွေမှာဆန္ဒထုတ်ဖော်သွားဖို့စီစဉ်ထားတယ်လို့ကိုဝင်းကိုကိုလက်ကပြောပါတယ်ဒီကနေ့မန္တလေးမြို့မှာလုပ်ခဲ့တဲ့ဆန္ဒပြပွဲကိုခွင့်ပြုချက်ရယူပြီးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့တန်ကားတော်တချို့အပါအဝင်အမျိုးသားရေးတက်ကြွလှုပ်ရှားသူ300နီးပါးလောက်ဆန္ဒထုတ်ဖော်ခဲ့ကြတာပါဒီပွဲမှာမန္တလေးမဆိုးရင်ကျောင်းတက်ကဆရာတော်ဦးဝီရသူကသဘောထားကြီးညာချက်တစောင်းပေးပို့ခဲ့ပြီးသူ့ရဲ့တဝန်လာရဲမှာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလုံးဝလက်မခံဘူးဆိုတာကိုအဓိကထောက်ပြပြောဆိုခဲ့ပြီးအစိုးရအနေနဲ့ပြက်ပြက်သားသားဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ
ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်သုံးဆွမှုနဲ့ပတ်သက်ပြီးစံချိန်ဆန္ဒပြကြတဲ့အကြောင်းကိုကိုထက်အောင်တင်ပြပေးခဲ့တာပါရှင်အခုတော့မိုးလေဝသတတိပေးချက်သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်ဘင်္ဂလားပင်လယ်အော်တွင်လက်ရှိဖြစ်ပွားနေတဲ့လေဖိအားနည်းရဝန်ကြောင့်မုန်တိုင်းဖြစ်နိုင်ခြင်းမြင့်နေပြီးဒီမုန်တိုင်းပေါ်မူတည်ပြီးမုတ်တုံဝင်ချိန်ပေါ်အကျိုးသက်ရောက်မှုရှိနိုင်တယ်လို့မိုးစလဌာနကပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအလယ်ပိုင်းဒေသတွေမှာမိုးများမဲ့အန္တရာယ်တွေကိုသတိထားဖို့လိုအပ်နေပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်မှတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။
လက်တလောဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာဖြစ်ပွားနေတဲ့လေဖိအားနဲ့ရဝန်းဟာတဖြည်းဖြည်းအားကောင်းလာပြီးမုန်တိုင်းငယ်အဖြစ်မြမကန်ယိုရန်ကိုဝင်လာနိုင်တာကြောင့်ရခိုင်ကန်ယိုရန်မှာအထူးသတိထားသင့်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ်
ဟုတ်ကဲ့ကျင်းနိုင်တဲ့ရာဂန်တော့28ရာဂန်တော့ရှိနေပါတော့။ဒါကအကန့်ကတော့90ရာဂန်တော့ဝင်တယ်ပေါ့နော်။ဒီမြို့ဝစမော်ဒေသတော့80ရာဂန်တော့ဝင်တယ်။ပြီးတော့အင်းလိုက်ဘုံအင်းလိုက်ကျန်တာ300ရာဂန်တော့ဝင်တယ်ပေါ့လို့။ဒီရာလေးနဲ့ပတ်သက်ပြီးတော့အဲ90ရာဂန်တော့ပို့ပြီးတော့ဒီသားနဲ့ဒီသားလေးတော့ရှိပါနေ။
ဒီလေဖိအားနဲ့ရဝန်းဟာမုံတိုင်းငယ်အတွင်ကူးပြောင်းတဲ့အခါအိန္ဒိယနိုင်ငံဒါမှမဟုတ်မြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်နိုင်ခြေရှိနေတာပါမုံတိုင်းငယ်ရဲ့ဦးတည်ချက်ဟာဒီနှစ်မြန်မာနိုင်ငံမုတ်တုံဝင်ချိန်အပေါ်အကျိုးသက်ရောက်မှုရှိနိုင်တယ်လို့ဦးကျော်မိုးဦးကအခုလိုရှင်းပြပါဗျာဒီ
ကနေ့လို့ဆိုဒီမှာကျန်ရတဲ့ဆရာမနာရီကတော့ပုံပေါ်ကကျွန်တော်တို့ပုံမှန်ဆမန်းထားတဲ့တည်ဒီပိုင်းဝင်သွားနိုင်တဲ့အမှုရှိတယ်
တစ်ဖက်မှာလည်းအယ်နီညိုရာသီဥတုရဲ့ပြင်းထန်တဲ့အပူချိန်ကြောင့်မိုးတိမ်တောင်တွေဖြစ်ပေါ်နိုင်ခြေရှိတယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာသတိပေးထားပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်းဒေသကြီးအောက်ပိုင်း၊မန္တလေးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်တွေမှာမိုးတိမ်တောင်တွေဖြစ်ပေါ်နိုင်ပြီးမိုးတိမ်တောင်တွေဖြစ်တဲ့အခါလျှက်စီးလက်တာ၊မိုးချိမ့်တာ၊လေပြင်းတိုက်တာ၊နေရာကွက်ကြားမိုးသည်ထန်တာတွေအပါအဝင်မိုးကြိုးပစ်တာမိုးသည်ကြွေတာနဲ့လေစင်နှမောင်းတိုက်ခတ်တာတွေဖြစ်နိုင်တယ်လို့ဦးထွန်းလွင်ကသတိပေးထားပါတယ်။မေလ12ရက်နေ့ညနေပိုင်းတုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာမိုးသည်ကြွေခဲ့ပြီးစကိုင်းတိုင်းဒေသကြီးတမူးမြို့မှာလည်းလေပြင်းတိုက်ခတ်တာကြောင့်အိမ်အချို့ခေါင်မိုးလန်တာတွေဖြစ်ပွားခဲ့ပါတယ်ရှင်
။မတင်ကြီးလင်းပြောပြပေးခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။မြမတမတော်အနေနဲ့တပ္ပရာဦးထင်ကျော်ဦးဆောင်တဲ့အရသာအစိုးရအောက်မှာအမျိုးသားရင်ကြားစီရင်တဲ့ညင်းချမ်းရေးလုပ်ငန်းတွေအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့တမတော်ကာကွယ်ဦးစီးချုပ်ဘူဂျုံမူကြီးမြင့်အောင်လိုင်ကပြောလိုက်ပါတယ်။ NLD အစိုးရလက်ထက်ပထမဆုံးလုပ်တဲ့ကာကွယ်ဦးစီးချုပ်ရဲ့တင်းစားရှင်လင်းပွဲကိုဒီကနေ့နေပြည်တော်ကကာကွယ်ဦးစီးချုပ်ရုံးမှလုပ်ခဲ့တာမှာတမတော်အနေနဲ့အရသာအစိုးရအောက်မှာတမတော်ရဲ့တာဝန်တွေကိုထမ်းဆောင်နေပါတယ်လို့ပြောဆိုသွားတာပါ။အခုအစိုးရတတန်း9နှစ်တာကာလအတွင်းပြည်တွင်းချင်းချင်းရဲ့ရအောင်ဆောင်ရွက်သွားမယ်လို့ဒေါက်ဆန်းစုကြည်နဲ့ညှိနှိုင်းတမ်းပင်ထားတဲ့အကြောင်းလဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကပြောသွားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကမွတ်စလင်လူနည်းစုတွေကိုအမေရိကန်ပြည်ထောင်စုကခေါ်ဝေါ်သုံးဆွဲတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကြီးဌာနရဲ့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကမေးတာကိုပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒိုကဖြေဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တိုင်းပြည်တစ်ပြည်မှာနေထိုင်သူတွေကကိုယ့်ကိုယ်ကိုဘယ်သူဘယ်ဝါဖြစ်ကြောင်းရည်ညွှန်းပြောဆိုတာတွေအားလုံးကိုအားပေးတဲ့အကြောင်းရိုဟင်ဂျာလူကာယကံရှင်တွေကသူတို့ကိုသူတို့ခေါ်ရဆိုရင်လေသူတို့အနေနဲ့လေးစားရမှာဖြစ်ပြီးဒီအတိုင်းခေါ်ဖို့တုံ့ဆွဲရမှာလည်းဖြစ်ပါတယ်လို့ပြောခွင့်ရမျိုးသမီးအဲလစ်ဘက်ထရူဒိုကပြောသွားပါတယ်။ယာရုကနေဖေရှားခံထားရတဲ့ဘရာဇီးသမ္မတဂျီလ်မာရူဆက်ဖ်ရဲ့နေရာမှာဂျာဖြတ်သမ္မတအဖြစ်ဒုတိယသမ္မတဟောင်းမီရှယ်ထင်မဲကဒီကနေ့တာဝန်တွေကိုစတင်ယူပါတယ်။ရူဆက်ဖ်ကိုထောက်ခံသူယာနဲ့ချီတဲ့လူတွေကတော့လမ်းမတွေပေါ်မှာဆက်ပြီးတော့ဆန္ဒပြနေကြတယ်လို့ဒေတာတွင်ကောင်းဆောင်တွေကလည်းရူဆက်ဖ်ကိုယာရုကနေဖေရှားရာဟာအာဏာသိမ်းမှုဖြစ်တယ်ဆိုပြီးတော့ဝေဖန်ရှုတ်ချကြပါတယ်။Hezbollah Islam စစ်သွေးကြောအဖွဲ့ရဲ့တည်တံ့တမှု Mustafa Badreddin ဟာ Syria မှာအသက်ခံလိုက်ရပြီလို့ Hezbollah အဖွဲ့ကပြောပါတယ်။အသက်55နှစ်အရွယ် Badreddin ဟာ Israeli ကြောင်တိုက်ခိုက်မှုတစ်ခုမှာတေဆုံးသွားတာလို့ Lebanon ခြေစိုက် Hezbollah အဖွဲ့က Beirut ရုံးတံသတင်းဌာနတစ်ခုကနေဒီနေ့ထုတ်ပြန်ကြမှာပြောတာပါတယ်ခင်ဗျာ
။တည်ရင်ချင်းတို့ကိုကိုကျော်ကျော်သိန်းကအကြေညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Suleiman Tarawale ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ Line to Meter 24 25 30 50နဲ့ Line Meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.